နဲ့တနည်း2018ခုနှစ်ဇန်နဝါရီလမှာတဘာဝတန်ငွေ3မဲ့ရက်စစ်ဒါအားပေးစက်ယုံ4ယုံစောက်ဖို့စီစဉ်နေကြောင်းအစိုးရကကြေညာပါတယ်။တရင်နိုင်တိုင်းကကံပေါက်၊ဧရာဝတီတိုင်းကမီးလောင်ကြိုက်၊ရန်ကုန်ကအလုံးမြုပ်နေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာမီဂါဝတ်အများကြီးထုတ်နိုင်မဲ့ရက်စစ်ဒါအားစက်ယုံတွေတိဆောက်ပြီးမဟာဒါအားလိုင်းကိုအားပြည့်ဖို့ရည်ရွယ်ပါလေတဲ့။အဲ့ဒီတဲကစက်ယုံ3ယုံအတွက်လိုအပ်တဲ့တန်ငွေကိုနိုင်ငံကြီးကတင်သွင်းမယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်နှစ်သာကြာလာတယ်လုပ်ငန်းစတာမတွေ့ရဘူးလို့မီဒီယာတွေမှာရေးကြပါတယ်။မြမကားတော်မှာနိုင်ငံခြားကုမ္ပဏီတွေတွေ့ရှိတဲ့သဘာဝတန်ငွေကိုနိုင်ငံခြားကုမ္ပဏီကပဲထိုင်းနဲ့တရုတ်ကိုရောင်းချနေပါတယ်။ဗမာအစိုးရကနှစ်စဉ်ဒေါ်လာတန်3000လောက်ပေးပါတယ်။ဒါကြောင့်ဒီဘက်မှာတန်ငွေလိုတလောက်မရနိုင်ပါဘူး။ဒေါ်လာတန်ပေါင်းထောင်ချီပြီးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံခြားကုမ္ပဏီတွေဟာသူတို့လိုချင်တဲ့ဈေးရမှာသာသူတို့ထုတ်ပြတဲ့တန်ငွေကိုရောင်းပါတယ်။သဘောတူတဲ့အရာတန်ငွေတင်ပို့ပေးတာမို့ထိုင်းနဲ့တရုတ်ကိုလျှော့ရောင်းလို့မရပါဘူး။ပြည်တွင်းသုံးအတွက်တန်ငွေလိုချင်ကိုရောင်းတဲ့တန်ငွေကိုပြန်ဝယ်ရပါလိမ့်မယ်
။ဒါလည်းအပြောလွယ်သလောက်လက်တွေ့လို့ရတာခက်ခဲပါတယ်။တရုတ်နဲ့ထိုင်းကသဘောတူဖို့လည်းလိုအပ်ပါတယ်။ဒါကြောင့်ဓာငွေ3လျှက်စစ်ဒါအပိစက်ယုံကြီးတွေအတွက်ဓာငွေရေကိုနိုင်ငံသားကတင်သွင်းမယ်လို့မြန်မာအစိုးရက2018မှာကြေညာပါတယ်။တဘာဝဓာငွေကို centigrade minus 160အထိအေးခံလိုက်ရင်အရေးဖြစ်သွားပြီးအစပေါင်း600ကျုံသွားတာကြောင့်တည်ယူပို့ဆောင်ရတာလွယ်ကူသွားပါတယ်။ဒါကြောင့်တဘာဝဓာငွေကိုအရေးအဖြစ်အသွင်ပြောင်းပြီးရောင်းဝယ်တဲ့လုပ်ငန်းခေတ်စားလာပါတယ်။တန်ွေထုတ်ယူရတာနဲ့အရေးအပြည့်အသွင်ပြောင်းတဲ့အတတ်ပညာမြန်မာနိုင်ငံမှာမရှိသေးပါဘူးရှင်းရှင်းပြောရရင်တော့သဘာဝတန်ွေကိစ္စမှာနိုင်ငံခြားကုမ္ပဏီမရှိရင်ဘာမှဖြစ်လာမှာမဟုတ်တာသိကြပါရယ
်ကမ္ဘောက်မှာမီဂါဝတ်600ကျော်ရှိတဲ့တန်ွေ3ဒါအားပေးဆက်ယုံတည်ဆောက်ဖို့ပြင်သစ်တူတန်နဲ့ဂျာမန်စီမန်ကုမ္ပဏီတို့ကသဘောတူထားပါတယ်ရေကြောင်းကပေးဆောင်လာတဲ့တန်ွေရေကိုကစားကဓာတ်ငွေပြောင်းစေ floating storage regasification unit မှာပူလောင်ပြီးဓာတ်ငွေအဖြစ်ပြန်ပြောင်းပြီးတော့မှကုန်းပေါ်ကဓာတ်အားပေးဆက်ကိုပိုင်လိုင်းကနေပို့ပြီးမှဖြစ်ပါတယ်။ဒီနည်းကိုပတိမျိုးနယ်ပင်နယ်ကမ်းခြေကမီးလောင်ကြိုင်နဲ့ရန်ကုန်ကအလုံးဓာတ်အားပေးဆက်တွေမှာသုံးပါလိမ့်မယ်။ကြောက်ဖြူဓာတ်အားပေးဆက်ယူမှသာသဘာဝဓာတ်ငွေကိုတိုက်ရိုက်သုံးနိုင်မှာဖြစ်ပါတယ်။မြန်မာပြည်အတွက်သဘာဝဓာတ်ငွေ85ရာခိုင်နှုန်းကိုတိုင်းနဲ့တရုတ်ကိုတင်ပို့နေပြီးမကြာမီဓာတ်ငွေအထွက်နှုန်းကျဆင်းလာလိမ့်မယ်လို့ကမ္မန့်ထားပါလေ
။ဒါကြောင့်ကံပေါက်မီးလောင်ကြိုင်နဲ့အလုံကဓာတ်ငွေ3ဒါအပိစက်ယုံ3လုံးအတွက်ဓာတ်ငွေရေကိုနိုင်ငံခြားကတင်သွင်းဖို့စီမံတာဖြစ်ပါတယ်။တဘာဝဓာတ်ငွေထွက်ပေမဲ့ပိုင်လိုင်းစနစ်မကောင်းတဲ့အတွက်ဓာတ်ငွေကိုအပြည့်အဝအသုံးပြနိုင်ဖို့ခက်ခဲပါတယ်။ပိုင်လိုင်းပြုပြင်တာကတင်ဒေါ်လာတန်80လောက်ကုန်နိုင်တယ်လို့ကိုယ်ပါရရှိတီးဖြတ်တဲ့ဓာတ်ငွေစီမံကိန်းစာရမ်းမှာခန့်မှန်းထားပါတယ်။ဒါကြောင့်ဓာတ်ငွေရေဝယ်ယူတင်သွင်းပြီးသုံးတဲ့နည်းပဲကြံတော့တယ်လို့ဆိုပါတယ်။နိုင်ငံခြားကုမ္ပဏီတည်ဆောက်တဲ့ဒါအားပေးဆက်ကထုတ်လုပ်တဲ့လျှက်စစ်ဒါအားကိုတာမန်ပြည်သူကမဝယ်ယူနိုင်ပါဘူး။ဒါကြောင့်အစိုးရကဝယ်ယူပြီးပြည်သူကိုလျှော်စေးနဲ့ဖြန့်ဖြူးပါတယ်။မြန်မာအစိုးရဟာနှစ်စဉ်ကြက်ငွေဘီလီယံ600ကျော်အရှုံးပေါ်နေပါတယ်။
ဒါကြောင့်ရက်စစ်ဒါအားကကိုတန်ရာတန်ကြီးမရနိုင်ရင်ရေရှည်ဆက်လက်ရှင်သန်နိုင်ဖို့ခက်ခဲပါလေ။မိလောင်ကျိုင်ဒါအားပေးစီမံကိန်းကိုတရုတ်ကုမ္ပဏီနှစ်ခုနဲ့ Supreme Group တို့ကအကောင်အထည်ဖော်ဖို့သဘောတူထားပါလေ။မိလောင်ကျိုင်ဒါအားလိုင်းကိုပသိမ်မှာအမျိုးသားဒါအားလိုင်းနဲ့ချိတ်ဆက်ပြီးရန်ကုန်မြို့စုလိုင်းတရားအထိဒါအားပေးမယ့်အစီအစဉ်ဖြစ်ပါလေ။ရက်စစ်ဒါအားထုတ်လုပ်ရေးအတွက်သဘာဝဓာတ်ငွေကိုအမှုတုံးဆွဲလာတာတွေ့ရပါတယ်။တုံးဆွဲတဲ့ဓာတ်ငွေပမာဏရဲ့85ရာခိုင်နှုန်းဟာလျှက်စစ်အတွက်ဖြစ်နေပါသေး။မြန်မာလျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကတောင်းခံလာတာကြောင့်အာဆီယံသုတေသနဌာနကယိုရှိဟာဇုကိုဘာယာရှိတိဖြတ်တဲ့မြမသဘာဝဓာတ်ငွေစီမံကိန်းကိုမကြာမီကထုတ်ပြန်ထားပါသေး။မြမပြည်မှာသဘာဝဓာတ်ငွေထွက်မဲ့အခြေခံအဆောက်အအုံနဲ့အတတ်ပညာအားနည်းတာကြောင့်ဓာတ်ငွေကိုကောင်းကောင်းအသုံးမပြုနိုင်ပဲဖြစ်နေပါသေး။ဓာတ်ငွေပုံဆွဲမှုကတော့များပြားလာဖို့သာရှိပါသေး။ဒါပေမဲ့ဓာတ်ငွေနဲ့ဓာတ်ငွေရည်ဟာကွဲပြားတာကြောင့်ဓာတ်ငွေရည်အသိပညာအတတ်ပညာကို 专程部路江阿仙杜迪文的沙滩马都在他把的看见。